ကုလသမဂ္ဂအတွင်းမှုချုပ်ဟောင်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ကြားပြတ်အစီရင်ခံစာပါအကြံပြုချက်တွေကိုအစိုးရအနေနဲ့အမြန်ဆုံးထိတိရရအကောင့်ထဲပေါ်ဆောင်ရွက်သွားရေးမနေ့ကကျင်းပတဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်မှုအကောင့်ထဲပေါ်ရေးဗဟိုကော်မတီလုပ်ငန်းညီနိုင်အစည်းအဝေးမှာအဓိကထားပြီးတော့ဆွေးနွေးကြတဲ့အကြောင်းအစည်းအဝေးတက်ရောက်သူတချို့ကပြောပါတယ်ရခိုင်ပြည်နယ်အတွင်းလုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေကိုဆွေးနွေးတင်ပြခဲ့ကြတဲ့အဲ့ဒီအစည်းအဝေးအကြောင်းကိုမက်ခင်ဖြူထွေးကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာလုပ်ငန်းညှိနှိုင်းအစည်းအဝေးကိုဗုဒ္ဓဟူးနေ့မနက်ပိုင်းကနေပြည်တော်မှာရှိတဲ့နိုင်ငံတော်သမ္မတအိမ်တော်အစည်းအဝေးခန်းမမှာကျင်းပခဲ့တာဖြစ်ပြီးတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထဲပေါ်မှုဗဟိုကော်မတီဥက္ကဋ္ဌဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတိုင်တက်ရောက်ခဲ့တာပါရခိုင်ပြည်နယ်လုံခြုံရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာလုပ်ငန်းအခြေအနေတွေကိုပုံမှန်ဆွေးနွေးညှိနှိုင်းကြတဲ့ဗဟိုကော်မတီအစည်းအဝေးဖြစ်ပြီးတော့ဒီအစည်းအဝေးမှာရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရဘက်ကအမြန်ဆုံးထိတိယောက်ယောက်အကောင့်ထဲပေါ်သွားဖို့ကိစ္စတွေကိုအတိအကျဆွေးနွေးခဲ့ကြတဲ့အကြောင်းအစည်းအဝေးကိုတက်ရောက်ခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
ဒီကစီမီဘွယ်ဟာဟိုရိုးရိုးလေးပဲဗာလဲဆိုတော့ဒါပုံမှန်ကျင်းပနေရဲ့ထိုင်ပြီးနေစီရင်အင်ဂျင်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထဲပေါ်ရေးဘိုးကော်မတီစီဝေးပေါ့နော်အဲ့ဒီဘိုးကော်မတီစီဝေးမှာလူကောင်းကော်မတီလေးခုကနေသူတို့ဆောင်ရွက်ထားတာကြီးင်ပြတာပေါ့နော်အဲ့ဒီပုံမှန်တင်ပြတဲ့အပြင်ကိုကြီးကချက်ကဗာလဲဆိုကိုဖီအန်နန်ရဲ့ဟို recommendation တွေထွက်လာတယ်လေဒီ interim report ထွက်တယ်လေထွက်တော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ဆောင်ရွက်မှတိထားပြီးဆွေးနွေးရပါတော့။ဒီ report ကတော့စတကယ်တော့ fair ဖြစ်တယ်။ဒါကိုကျွန်တော်ကအကောင့်ထဲပေါ်ရမယ်။ဒါတွေကိုပြောတာပါ။တချို့ကလည်းလုံနေတာပဲပေါ့။လုံနေတာဆိုရင်ဟိုတကယ်အကောင့်ထဲဆက်ပြီးတော့ကျွန်တော်အကောင့်ထဲပေါ်မယ်လုပ်ငန်းတွေကိုခက်တွက်တွက်နဲ့ခက်မြန်မြန်နဲ့လုပ်ဖို့ဟာတွေပေါ့။လုံနေပါတယ်။တချို့ကဆိုလုံနေ။ဒီကျွန်တော်တို့ဆိုဒီ camp နဲ့ပတ်သက်တာကြီးကျွန်တော်တို့ဒီကနေ့နောက်ဆုံးဘက်ကသွားတယ်။ရခိုင်ကိုသွားပြီးတော့ဒီလက်ရှိရှိရဲ့ camp နေရဲ့အခြေအနေပေါ့။ကျွန်တော်ကြည့်တယ်။ဒါတွေလေ့လာတယ်။ဘယ်လိုတချို့နေရာတွေကပြန်ပြီးတော့ဟိုနေရာချလိုက်ရတဲ့အခြေအနေရှိတယ်။တချို့နေရာတော့နေရာတွေဘူးရတဲ့နေရာဆက်လုပ်နေတာတွေ့ပြီပေါ့
။ရခိုင်ပြည်နယ်အတွင်းလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်ရာမှာလူသားချင်းစာနာမှုအကူအညီတွေကနေရေရှည်ဖွံ့ဖြိုးတိုးတက်မှုတွေဖြစ်ပေါ်လာအောင်ဆောင်ရွက်သွားဖို့နဲ့ဒီအတွက်ကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူပူးပေါင်းဆောင်ရွက်သွားဖို့ကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ်
။ကျွန်တော်ရခိုင်ပြည်နယ်လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးရေးဆိုတဲ့စီမံချက်ကြီးကတော့ရှိတာပေါ့နော်။အဲ့ဒါကိုလည်းကျွန်တော်တို့အကောင့်ထဲပေါ်မယ်။နောက်ပါကျကျွန်တော်တို့ကဒီ UN အဖွဲ့အစည်းတချို့နဲ့ကျွန်တော်တို့ပူးပေါင်းမယ်။ပူးပေါင်းပြီးတဲ့အခါကျတော့ကျွန်တော်တို့ဒီလူတိုင်းစာထောက်ထားမှုကနေပြီးတော့ရှိရှိဖွံ့ဖြိုးတိုးတက်ရေးစီကိုပြောင်းလဲသွားမယ်။ကိစ္စအနေနဲ့ပတ်သက်ပြီးတော့ဟိုပူးပေါင်းဆောင်ရွက်မယ်ပေါ့ UN နဲ့ကလည်း UNGUS ဖွဲ့စည်းရေးနဲ့ပူးပေါင်းဆောင်ရွက်မယ်ပေါ့အဓိကရင် UNDP လို့ခေါ်မှာပေါ့နော်။ကျွန်တော်ပူးပေါင်းဆောင်ရွက်မယ်။ပူးပေါင်းဆောင်ရွက်ပြီးတော့ဖွံ့ဖြိုးတိုးတက်ရေးစီကိုဥတည်ပြောလို့ကြောင်းမယ်ပေါ့။ဖွံ့ဖြိုးတိုးတက်ရေးလုပ်လို့ရှိရင်ဒီနေ့ရက်ရက်ပိုကောင်းလာမှာလေ
။ရခိုင်ပြည်နယ်အတွင်းလက်ရှိအခြေအနေနဲ့ပတ်သက်လို့လည်းဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ
်။အရင်ဖြစ်ခဲ့တဲ့ပြည်ပခန့်နဲ့ဆက်ဆက်တာကတော့ဒီနေ့ရက်သဘောတော့ရှိမှာလို့ရတော့လေ။ပြန်ပြီးတော့တည်ငြိမ်လာတယ်ပေါ့တည်ငြိမ်လာတယ်ကျွန်တော်တို့လည်းကျွန်တော်တို့တက်တာကြီးအကုန်လုံးနေတယ်ဆိုတော့ဟာကြတော့လေဟိုတည်ငြိမ်လာတဲ့သဘောတော့ရှိတယ်ကြောင်းလဲလာတယ်တည်ငြိမ်လာတယ်ကျွန်တော်တို့အခုလုံးမဲ့လုပ်ငန်းရှင်တွေကိုဆက်လုပ်သွားရင်တော့ဒီလိုဒီကောင်းလာမှာပေါ့တဖြည်းဖြည်းနဲ့ဒါပေမဲ့တော့အမြဲတော့ဒီ area ကသတိထားရမယ့်နေရာတော့ဖြစ်နေပါတော့
အခုအစီအွေကတော့ရခိုင်ပြည်နယ်တည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်နေကြတဲ့လုပ်ငန်းညှိနှိုင်းအဖွဲ့တွေရဲ့ပုံမှန်အစီအွေဖြစ်ပြီးတော့ရခိုင်ပြည်နယ်လုံခြုံရေးတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းကော်မတီနောက်လွှဲမှုကြီးကြပ်ရေးနဲ့နိုင်ငံသားစစ်ဆေးရေးလုပ်ငန်းကော်မတီဒေသတွင်းပြည်내နေရာချထားရေးနဲ့လူမှုစီးပွားဘဝဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းကော်မတီနဲ့ကုလသမဂ္ဂအဖွဲ့အစည်းများနောက်နိုင်ငံတကာအဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်ရေးလုပ်ငန်းကော်မတီတွေကတာဝန်ရှိသူတွေတက်ရောက်ကြတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံကလည်းသတင်းထုတ်ပြန်ထားပါရဲ့ရှင်